ရခိုင်ပြည်နယ်အတွင်းကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုများပြားလာတာကြောင့်ပြည်နယ်တစ်ခုလုံးအသွာအလာကန့်သတ်မှုတွေရှိနေတဲ့အတွက်စစ်ဆောင်စခန်းတွေမှာရိတ်ခါမလုံလောက်မှုတွေကြုံနေကြရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကိုဗစ်ကပ်ရောဂါအတည်ပြုလူနာအရေအတွက်မြင့်တက်နေတဲ့ရခိုင်ပြည်နယ်မှာပြည်နယ်တစ်ခုလုံးကိုအသွာအလာကန့်သတ်ချက်တွေထုတ်ပြန်ထားတာကြောင့်စစ်ဆောင်စခန်းတွေကိုရိတ်ခါထောက်ပံ့မှုတွေမလုံလောက်တဲ့အတွက်အခက်အခဲတွေရှိနေကြတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာအစိုးရကစစ်ဆောင်တွေကိုတအိမ်ထောင်ကိုကျပ်4000စီထောက်ပံ့ပေးတယ်ဆိုပေမဲ့အပြည့်အဝမရချသူတွေအများကြီးရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကအတွင်းရေးမှူးကိုစောစောထွန်းကပြောပါတယ
်။စခန်းအကုန်လုံးနှိပါကရတဲ့ရောက်နေကြတာပါအရင်ကဆိုဆိုဝါဖြစ်တယ်အနည်းငယ်များအဖြစ်ဖြစ်တယ်အဲဟာကတော့အရင်နေပါတယ်အတော်တော်များကတော့ဟိုတလုံးဆိုဆိုဝါခက်ခဲရှိနေကြတာပါဘက်ပြောင်စခန်းတွေကမှနေထိုင်ကြတယ်ဒီ IDP တွေဆိုလို့ရှိရင်တော့လူကြီးပြည်နယ်ဌာနကနေပြီးတော့နေကောင်းချက်ပေးနေတာပေါ့နော်ဟောဒီလိုပေးတဲ့အခါမှာဒီမိသားစုတွေစီကိုဟိုတူတူတူချင်းဒီထပ်ပေးနေသူတွေကတော့ပေးတာမျိုးမဟုတ်ပေနဲ့ဒီတက်ဆိုင်ရာရကျေးအစင်းအွှေမုံတွေကောက်ကဲကော်မတီတွေကနေတဆင်းပေါ်ပြရမယ်ဆိုပြီးတော့မှအဲ့လိုမျိုးလင်းရင်ရှိနေရှိပါလိမ့်ဗျဒါမဲ့လေဒီလိုလုံးလိုက်တဲ့အတွက်ကြောင့်မလို့ဟိုတစ်ဖက်မှာတော့ content ဒီ content တွေမဖြစ်အောင်ကာကွယ်နေဆိုပေမဲ့လေတခြားတစ်ဖက်မှာကြတော့ဒီအလွေသုံးစားမှုတွေအဲနောက်ပြီးတော့မှဒီလေပေးလေမှုတွေကတော့အများကြီးဖြစ်သွားတာပေါ့နော်ဒီလိုအခြေအနေတွေကြောင့်မလို့ထပ်ပေးနေပစ္စည်းတွေထပ်ပေးနေငွေတွေကဟိုအရင်ကဟိုနေပါတော့ရှိကြတာရှိပါလိမ့်ဟိုတော့ဆိုပေမဲ့လည်းတချို့တစ်ဆောင်ရတဲ့လူရှိတယ်၊ခြေတော်ရတဲ့လူရှိတယ်၊တပတ်ခွေရတဲ့လူရှိတယ်။အပြိုးရရတာကမရှိတော့ချပါလေဗျ။ဒီလိုအရှင်ကြီးကြုံနေရတာဖြစ်ပါလေ
။ဒီလိုထောက်ပံ့ကြေးပေးတဲ့ကိစ္စကို REC ကကျန်းမာရေးသတ်မှတ်ချက်တွေနဲ့အညီစောင့်ကြည့်ဖို့ခွင့်တောင်းပေမဲ့စောင့်ကြည့်ခွင့်မပြုခဲ့ဘူးလို့ကိုစစောထွန်းကဆိုပါရယ်။ကိုဗစ်ကြောင့်ကတ်သတ်မှုတွေလှုပ်ထားတဲ့အချိန်မှာပဲတိုက်ပွဲတွေပြည်ပခ္ခတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေထပ်ရောက်လာတဲ့အတွက်စာနယ်ရိတ်ခအခက်အခဲဖြစ်နေကြတယ်လို့ရသေးတောင်မြို့နယ်ညောင်ချောင်းစစ်ဆောင်စခန်းကတာဝန်ခံကိုခိုင်မျိုးအောင်ကပြောပါရယ်။
လုံးလုံးမလို့မရှိတော့ကျွန်တော်တို့ဘယ်လိုပြန်မထားလဲဆိုတော့အရင်ရှိပြီးသားအင်ဆောင်စုတွေကြတော့ကျွန်တော်တို့သူတို့အင်ဆောင်စုနဲ့သူတို့အင်ဆောင်စုလိုက်စားပြီးတော့စနေကြတယ်ကျွန်တော်တို့အခုလက်ရှိရောက်လာတဲ့သူဒီအင်ဆောင်စုတွေကိုတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ညောင်ဆောင်ဖုံးတော်ကြီးကျောင်းမှာနေပြီးတော့ဒီထားတဲ့သူတို့ကိုဒီသူတို့ကိုတအုပ်ရှင်းဒီကျွန်တော်တို့ဒီစားတော့စားပြီးတော့မစားခိုင်းဘောကျွန်တော်တို့အကုန်လုံးဝိုင်းပြီးတော့မှဒီစီးရနေနဲ့ရှိတယ်
ကိုဗစ်ကာလအတွင်းဖြစ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြရတဲ့သူတွေကိုစားတောက်ရေးအတွက်ရက်ရွာကအလှရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ဖြည့်ရှင်းနေရတယ်လို့ကိုခိုင်မျိုးအောင်ကပြောပြပါဗျ။ညောင်ချောင်းစစ်ဆောင်စခန်းမှာကိုဗစ်ကာလအတွင်းကတိုက်ပွဲတွေကြောင့်ရှောင်တိန်လာကြရတဲ့သူတွေမပါပဲအရင်ရှိပြီးသားစစ်ဆောင်အင်ထောင်စု900လောက်အတွက် WFP ကရိတ်ခါထောက်ပံ့ပေးဖို့အကြောင်းကြားထားတယ်လို့လည်းပြောပါဗျ။ရခိုင်ပြည်နယ်မှာကိုဗစ်မဖြစ်ခင်ကာလတွေကလေးကလမ်းမဆက်သွယ်ရေးဆိုးရွားမှုတွေကြောင့်စစ်ဘေးရှောင်တွေအတွက်အထောက်အပံ့အပြည့်အဝမရခဲ့သလိုအခုလိုကိုဗစ်ကြောင့်ကန့်သတ်မှုတွေရှိနေတဲ့အချိန်မှာစစ်ရှောင်တွေအနေနဲ့စားတောက်ရေးပို့ပြီးခက်ခဲလာတာဖြစ်တယ်လို့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါတယ်
နိုင်ငံတော်ကနေပြီးတော့သူတို့ဖြင့်အစိုးရကမငတ်စေရဘူးဆန္ဒရိတ်ခါနဲ့ပတ်သက်ပြီးတော့အကုန်လုံးပန့်ပိုးနေပါတယ်လို့ဘလို့ပဲပြောပြောနေပြီးတော့တကယ်တော့လိုအပ်ချက်တွေများစွာရှိပါတယ်အစိုးရရဲ့ထိပ်ပိုင်းတွေကပြောနေကြတယ်အခန့်ပြင်းတွေကိုဘလို့မဖြစ်ရပါဘူးအစာအရင်စာမပြတ်ရဘူးလို့ပြောနေတာလည်းမြေပြင်မှာတခြားစီဖြစ်နေပါတယ်ရှင်ဆိုတော့ဘလောက်ထိဆိုးသလဲလို့ပြောမယ်ဆိုလို့ရှိရင်ကျမတို့တွေကလူတဦးတယောက်မှာအခြေခံကြကြအစားရမဲ့အစားတောင့်တဲ့အာဟာရတေချာပါတယ်မပြည့်ဝတာတော့တေချာတယ်ကိုဗစ်လိုကျင်ခါမျိုးမှနေပြီးတော့ဒီရခိုင်ပြည်နယ်မှာဘတ်ဂျက်ကိုပေးပါမယ်ရခိုင်ပြည်နယ်ဆိုရကတင်ထားပါပြီအဲဒီဆွေးနွေးချက်တွေမှာလည်းဒီဝန်ကြီးချုပ်ရဲ့ဆွေးနွေးချက်တွေမှာလည်းတွေ့ရပါတယ်ဘတ်ဂျက်တွေတင်ထားပါပြီချပေးပါမယ်လုပ်ပေးပါမယ်လို့ပြောပေမဲ့တကယ်တမ်းလက်တွေမှာမလုပ်ပေးပါဘူးရှင်ထိပ်ပိုင်းမှာဆွေးနွေးနေကြတယ်လူမှုကွန်ရက်ပေါ်မှာဆွေးနွေးနေကြတာနဲ့တကယ်လက်တွေရခိုင်ပြည်နယ်ပေါ်မှာစစ်ဘေးချောင်ဒေသတွေမှာခံစားနေရတာတခြားစီပါရှင်
မြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့ကပ်ဘေးတင့်နေချိန်တိုက်ခိုက်မှုတွေရပ်ဆဲထားဖို့အင်ကာနေရပဲထပ်မံတိုက်တွန်းထားပါတယ်။ကဘာတဝမ်းကပ်ယောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရပ်ဆဲကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကပ်ယောဂါရောစစ်ဘေးတံမှာခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအတွက်အရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်ဖို့အင်တာနက်ဝန်ဆောင်မှုတွေကိုအပြည့်အဝပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။